Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ31ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ92.3 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုဆံမဝင်နဲ့အတူကြီးညာပေးမှာပါဝါရှင်တန်စံတော်ချင်းအင်ကာနေညာ9နိုင်မှာသမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပြီးလူမှုကြီးကြပ်မှုဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်ဆလုံးအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းရပါတယ်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ညာမွတ်စလင်တွေဌာနီပြင်းနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကနေ ICRC နိုင်ငံတကာချက်ချင်းဤအဖွဲ့နဲ့အဆက်အသွယ်မလုပ်သေးဘူးလို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်နေပြီ
ကောင်းပါပြီရှင်အခုမနက်ခင်းနားဆင်စရာမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့စစ်တွေကိုပြောင်းရွှေ့တာဝန်ပေးခြင်းခံရတဲ့မြို့မြောက်ဦးအုပ်ချုပ်ရေးမှူးဟောင်းကို6ထဲကျနေတဲ့ကားထဲမှာဒဏ်ရာတွေနဲ့သေဆုံးနေတာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်နိုင်ငံတကာသတင်းလွှာမှာတော့မကြာခင်ထုတ်လွှင့်တော့မဲ့အမေရိကန်သမ္မတရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းနဲ့ပတ်သက်လို့တိုင်းပြည်တိုးတက်မှုအကြောင်းကြားရမှာစိတ်လှုပ်ရှားနေရတဲ့အကြောင်
း On a positive note, I'm excited to hear President Trump's State of the Union address tonight. And honestly, the State of the Union is looking up.
လွတ်တော်ဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူလက်ရှိကနေဒီနိုင်ငံရေးမျိုးဆက်ဖြစ်တဲ့ Joe Kennedy ကလည်း Democratic Party ဘက်ကနေပြီးတော့ဒီမိန်ခွန်းပေါ်တုံ့ပြန်မှုကိုလည်းပြောပြပေးပါဦးမယ်။ဒီသမ္မတရဲ့အခြေပြမိန်ခွန်းတွေကို VOA ရဲ့ website စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာBOA Burmese News မှာရောနှာစင်နိုင်ကြပါလေရှင်အဲ့ဒီနောက်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းနဲ့တိုက်ရိုက်လေလံထုတ်လွှင့်ချက်တွေကိုလည်းနှာစင်ရပါမယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကြီးညာပေးပါမယ်ရှင
်မြန်မာစံတော်ချိန်မနေ့အစောပိုင်းဖြစ်တဲ့ဝါရှင်တန်စံတော်ချိန်အင်ကာနေ့ည9နာရီမှာသမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်နှစ်ရက်ရှိမောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။မိန့်ခွန်းမှာသမ္မတကလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်စလုံးကနေအရေးယူဆောင်ရွက်ဖို့အတွက်တိုက်တွန်းမယ်လို့ခန့်မှန်းကြပါတယ်။အစိုးရလုပ်ငန်းတွေတစိ့တစ်ပိုင်းရပ်ဆိုင်ခဲ့ရတဲ့အထိဖြစ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကလေးဘွားမှာတရားမဝင်ရောက်လာသူတွေအရေးမူဝါဒနဲ့အစိုးရအသုံးစီတွေပေါ်မှာအခြေတင်ဖြစ်ခဲ့ပြီးအစိုးရရန်တရားတွေ၃ရက်ကြာရပ်ဆိုင်ခဲ့ရပြီးတဲ့နောက်သတင်းတပတ်ညီပတ်အကြာသူသမ္မတတာဝန်ယူခဲ့တာတစ်နှစ်ပြည့်ချိန်မှာအခုလိုနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။ American ပြည်ထောင်စုသမ္မတတစ်တယောက်အနေနဲ့တမိုင်းမှာလူမှုထောက်ခံမှုအနှိမ်ဆုံးနဲ့ကြုံတွေ့ခဲ့ရပြီးပြည်ရင်းပြည်ပမူဝါဒရေးရာတွေမှာလည်းဝေဖန်မှုများစွာနဲ့ရင်ဆိုင်နေရတဲ့ American သမ္မတ Donald Trump ဟာသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပြီးဒါကိုကဘာတဝန်းကနေစောင့်ကြည့်နားထောင်ကြမှာဖြစ်ပါတယ်။မိန့်ခွန်းပြောကြားရမှာစီးပွားရေးခိုင်မာအားကောင်းမှုကိုအလေးထားပြောကြားပြီးလူမှုကြီးကြပ်ရေးမှာပါတီကြီးနှစ်စလုံးကအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းကြတာပါ။ဒါအပြင်အလောက်ကန်စီးပွားရေးအခွန်ကောက်ခံမှုပြုပြင်ပြောင်းလဲကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့ဒေါ်လာထရီလီယံတန်ဖိုးရှိတဲ့သူ့ရဲ့အခြေခံအဆောက်အဦစီမံကိန်းကိုလွှတ်တော်အမတ်တွေဘက်ကနေအတီးပြုတ်ပေးဖို့အတွက်တိုက်တွန်းမယ်လို့လည်းသမ္မတအင်ဘျူကပြောဆိုထားပါတယ်။ဒါအပြင်မျှတတဲ့ကုန်သွယ်ရေးမူဝါဒလိုအပ်ချက်တွေ၊မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေအပါအဝင်အမျိုးသားလုံခြုံရေးကိစ္စရပ်တွေလည်းပြောဆိုလိမ့်မယ်လို့ခန့်မှန်းထားကြတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကာလရှည်ကြာကလေးကကျင့်သုံးလာခဲ့တဲ့သမ္မတရဲ့ထုံးစံအစဉ်အလာအတိုင်းသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဒီတာဆန်တော်ချင်းအင်္ဂါနေ့ညမှာပြောကြားမှာဖြစ်ပြီးသူ့အတွက်အရေးကြီးဆုံးဖြစ်တဲ့မူဝါဒကိုပြတ်တဖို့အတွက်ဧည့်သည်တော်တွေကိုလည်းဖိတ်ကြားထားပါတယ်။ထရမ့်ရဲ့သမ္မတတက်တန်းကာလတစ်နှစ်ကုန်ဆုံးပြီးတော့ပြောကြားမဲ့ပထမဦးဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုသမ္မတကရောမယ်လာနီယာထရမ့်နဲ့အတူတရံနဲ့ထိုင်းပြီးတော့နားထောင်ကြမဲ့ဧည့်သည်တော်15ယောက်ရှိပါတယ်။သူတို့ရဲ့ဧည့်သည်တော်တွေထဲမှာသမ္မတထရမ့်ရဲ့အခွန်ပြတ်တက်မှုစနစ်ကြောင့်ရလာတဲ့အပူငွေတွေကိုတမိနှစ်ဦးရဲ့ပညာရေးအတွက်ပါစုဆောင်းပေးနိုင်ခဲ့သူဂေဟီဆော်သူကိုရီအဒမ်စ်လည်းပါဝင်ပါတယ်။သူ့ရဲ့အမှုတန်းတွေကလည်းတယောက်ကြမှာဖြစ်ပြီးတော့ကုန်ပစ္စည်းထုတ်လုပ်ရေးကုမ္ပဏီတည်ထောင်သူစတီဗ်စတပ်နဲ့စင်ဒီကက်ပလင်ကတို့မုံနှမလည်းတယောက်ကြမှာဖြစ်ပါတယ်။သူတို့ဟာဆိုရင်သမ္မတထရမ့်ရဲ့အခွန်စနစ်ပြောင်းလဲပစ်လိုက်မှုကြောင့်စီးပွားရေးတိုးတက်လာပြီးတော့သူတို့ရဲ့ဝန်ထမ်းတွေကိုအားလိုက်ရဲ့ခန်းစား권ငွေတွေပိုးပြီးတော့ပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ MS 13ဂိုင်းအဖွဲ့တွေရဲ့ရက်ဆက်စွာတပ်ဖြတ်တာခံခဲ့ရတဲ့ main clean ငွေနှစ်ဦးဖြစ်တဲ့ Nissan နဲ့ Killer တို့ရဲ့မိဘတွေလည်းပါဝင်ပါတယ်။သူတို့ကတော့ကြောက်မဲ့ဖော်ရရာဇဝတ်မှုတွေကိုကျူးလွန်နေရှိတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုနိုင်ငံကနေမောင်းထုတ်ဖို့တမနာရဲ့ကျူးပတ်မှုကိုမိမောင်းထိုးပြသဖို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
လွှတ်တော်ကရုရှားအစိုးရအတွင်းလူတွေနဲ့ရုရှားဘီလီယနာတထေးကြီးတွေရဲ့ကျဲဝချမ်းသာမှုနဲ့နိုင်ငံရေးလှုပ်ရှားမှုဆိုင်ရာအသေးစိတ်အချက်အလက်တွေပါဝင်တဲ့အစီရင်ခံစာထဲမှာတင်ပြထားတဲ့ရုရှားနိုင်ငံသားတွေပေါ်မှာအရေးယူတန်းခတ်မှုတွေချက်ချင်းမချဖို့အတွက်ဆုံးဖြတ်တာနဲ့ပတ်သက်ပြီးသမ္မတထရန့်အစိုးရအဖွဲ့ကနေခုခံပြောဆိုနေပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုရှိတဲ့ဆိုတာကိုရှင်းရှင်းလင်းလင်းသိလာခဲ့ရပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ကဩဂုတ်လတည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှီးဆက်တဲ့ရုရှားနိုင်ငံရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့အမည်စင်းတွေကိုလွှတ်တော်ရဲ့အတီးပြုချက်နဲ့အမေရိကန်ဘဏ္ဍာရေးဌာနကနေထုတ်ပြန်ထားတာဖြစ်ပါတယ်။ Oligarch လို့ခေါ်တဲ့ရုရှားသမ္မတပူတင်လက်ထက်ကျယ်ဝလာသူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ယောက်တို့ရဲ့ဗန္ဒာရင်းနဲ့နိုင်ငံရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုအစီရင်ခံစာထဲမှာဖော်ပြထားတာပါ။ဒါပေမဲ့လည်းဒီစီရင်ထဲမှာပါတဲ့သူတွေကိုရောရုရှားအစိုးရကပါအရေးယူတန်းခတ်မှုတစုံတရာချမှတ်ထားတာမရှိတဲ့အတွက်သမ္မတထရန့်ရဲ့ရုရှားနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေသိပ်ပြီးအားပြော့နေသလားဆိုပြီးမေးခွန်းတွေထုတ်လာကြတာဖြစ်ပါတယ်။အထက်လွှတ်တော်ဗန္ဒာရင်းကော်မတီရှင်းမောက်ကြားနာပွဲမှာဒီမိုကရက်တစ်အထက်လွှတ်တော်မှဘော့ဘ်မန်နန်ဒက်စ်ကဒီကိစ္စကိုမေးမြန်းရမှာဗန္ဒာရေးဝန်ကြီးစတီဗ်မနူချင်ကအရေးယူတန်းခတ်မှုတွေလှုပ်ဆောင်ထားတဲ့အကြောင်းကိုပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရဟဲသန်နယူးယောက်ကတော့ရုရှားအစိုးရကိုဖြစ်စေစီးရင်ထဲမှာပါတဲ့ပုံကိုတဦးတယောက်ကိုဖြစ်စေအရေးယူတန်းခတ်မှုတွေချက်ချင်းလှုပ်ဆောင်ဖို့အတွက်အစီအစဉ်မရှိဘူးလို့ပြောဆိုခဲ့ပြီးအခုချက်မှတ်တဲ့ဥပဒေအရရုရှားကုမ္ပဏီတွေဟာအတော်အထိနားနေပြီဖြစ်ကြောင်းပြောကြားခဲ့တာပါ။အင်ကာနေမှာပဲဒီဥပဒေကိုကွန်ဂရက်ကိုအသိပေးခဲ့တယ်လို့ဒီဥပဒေအကောင့်ထဲဖော်ရဟာရုရှားကာကွယ်ဆိုင်ရာရောင်းဝယ်မှုတွေကိုအဟန့်တားဖြစ်စေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတပူတင်ကတော့ဒီအစီရင်ခံစာဟာရန်ဆတဲ့အဆင့်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့ဒါကိုရုရှားအစိုးရကနေချက်ချင်းတုံ့ပြန်မှုလုပ်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ
်။အာဖဂန်လူမျိုးတွေကိုတန်းပီကနေနှင်ထုတ်တာရပ်တန့်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကိုအာဖဂန်နစ္စတန်အစိုးရကတောင်းဆိုလိုက်ပါတယ်။အမေရိကန်အာဖဂန်နစ္စတန်နှစ်နိုင်ငံကြားမှာပြန်လည်ပို့ဆောင်ရေးသဘောတူညီချက်ပြုလုပ်ထားခြင်းမရှိကြောင်းလည်းပြောပါရယ်။အမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့ကြားမှာအဲ့ဒီလိုမျိုးသဘောတူညီချက်တစ်စုံတစ်ခုမှလက်မှတ်ရေးထိုးထားတာမျိုးမရှိခဲ့ပါဘူးလို့အာဖဂန်နစ္စတန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူအာမက်ရှေကစ်မော့စတာဂနီက VOA ကိုပြောပါရယ်။အဲ့ဒီလိုသဘောတူညီချက်မျိုးရှိခဲ့မယ်ဆိုရင်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုကင်တွယ်နေတဲ့နိုင်ငံရဲ့ဒုက္ခတွေနဲ့ပြန်လည်ပို့ဆောင်ရေးဝန်ကြီးဌာနတို့ကြားမှာပဲဖြစ်ပါလိမ့်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရမော့စတာဂနီကပြောပါတယ်ဒုက္ခတွေနဲ့ပြန်လည်ပို့ဆောင်ရေးဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ Hafiz Ahmed Mikhail ကလည်းသူ့အစိုးရဟာပြန်လည်ပို့ဆောင်ရေးသဘောတူညီမှုပြုလုပ်ထားခြင်းမရှိသလိုနိုင်ငံကနေနှင်ထုတ်မှုကိုရပ်ဆိုင်းပေးဖို့သူ့ရဲ့ဝန်ကြီးဌာနကတောင်းဆိုကြောင်းပြောပါတယ်လက်ရှိဖြစ်ပွားနေစစ်ပွဲတွေကြောင့်လူတွေဟာအာဖဂန်နစ္စတန်နိုင်ငံကိုစွန့်ခွာနေကြတယ်လို့လည်းသူကတွေ့ဆုံခန်းမှာပြောဆိုပါတယ်ကျွန်တော်တို့နိုင်ငံမှာစစ်မဲ့ဖြစ်ပွားနေစေရှိပါတယ်လူတွေကိုလိုအပ်နေတာကအကူအညီပါနိုင်ငံကနေနှင်ထုတ်ခံရဖို့မဟုတ်ပါဘူးလို့လည်းပြောကြားတော့ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48kilohertz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဂျာမွတ်စလင်တွေဌာနေပြင်းရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်က ICRC နိုင်ငံတကာကြက်ချင်ကြီးအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်မှုတွေအခုထိမလုပ်သေးဘူးလို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ UNHCR အကြီးအကဲ XTR LS North ကပြောကြားလိုက်ပါတယ်။အခုလိုပြန်လည်ပို့ဆောင်ရေးကိစ္စဟာကြက်ချင်ကြီးရဲ့တာဝန်မဟုတ်ပေမဲ့ဒီလိုပြန်ဖို့ရမှာလိုအပ်တဲ့လူသားချင်းစာနာမှုအထောက်ပံ့ပေးရတာကတော့ကြက်ချင်ကြီးရဲ့အလုပ်ဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂဒုက္ခသည်ကုညီအဖွဲ့ကတော့ဒုက္ခသည်တွေမိမိစာနာအလျောက်ပြန်လာတေချောင်းထိမ့်သိမ်းဆောင်ရပါဝင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။ဒီကြောင့်ဒီကိစ္စအတွက်လည်းဘင်္ဂလားဒေ့ရှ်ဘက်ကသဘောတူထားပြီးသားဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့မြန်မာဘက်ကတော့ရန်ဂျာ9သိန်းလောက်ထွက်ပြေးလာတဲ့ရခိုင်ပြည်နယ်ဘက်အချမ်းစီကို UNHCR အဖွဲ့ကိုဂူဒီလာရောက်ခွင့်မပြုသေးပါဘူး UNHCR ကတော့ဒုက္ခသည်တွေပြန်ပို့ရေးမှာသူတို့ပါဝင်ကူညီနိုင်မှုအတွက်မြန်မာအစိုးရ ကခွင့်ပြုပေးဖို့အတွက်ပန်ကြားထားတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအတွက်ဇီဝမှတ်ပုံတင်တွေကောက်ခံယူထားတာပါ။ဒီလိုကောက်ခံယူထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ရရှိထားတဲ့အချက်လက်တွေကိုကုလသမဂ္ဂ UNHCR အဖွဲ့ကိုပေးရမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနနဲ့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။
ကျုံနောက်ကျုံကဲမြောက်ကိုရီးယားနိုင်ငံကိုတွားရောက်ပြီးတော့မြောက်ကိုရီးယားနိုင်ငံကအိုလံပစ်ပွဲမှာရှင်ပြိုင်မဲ့အသင်းနဲ့ပတ်သက်တဲ့သတင်းရယူခဲ့တဲ့အမေရိကန်သတင်းဌာနကိုသမ္မတထရန့်အစိုးရကဝေဖန်လိုက်ပါတယ်။ကမ္ဘာပေါ်မှာအပြင်းထန်ဆုံးအာဏာရှင်နိုင်ငံကိုပျော်ရွှင်ပွဲကောင်းတဲ့ဆောင်းရသည့်အပန်းဖြေစခန်းဖြစ်ဖော်ပြထားတယ်လို့အမေရိကန်အရာရှိတယောက်ကခေါ်ပေါ်လိုက်ပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားရေခဲတောင်ရှော့စီအသင်းနေလေ့ကျင့်မဲ့မာစီကီယွန်ရေခဲတောင်အပန်းဖြေစခန်းကနေပြီးတော့ NBC ညပိုင်းသတင်းစင်မှာလက်စတာဟော့ကပြီးခဲ့တဲ့သတင်းပတ်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဒီသတင်းအစီအစဉ်မှာတောက်ပြောင်တဲ့အဝတ်အစားတွေဝတ်ဆင်ထားတဲ့ရေခဲပြင်ရှော့စီအားကစားသမားတွေဟာရှော့စီနေကြတဲ့ကလေးတငယ်တွေကိုနောက်ခံထားပြီးတော့စစ်ယူနီဖောင်းဝတ်တဲ့အစိုးရတွေကတချင်းစုံနေကြတဲ့ပုံကိုဖော်ပြထားပါတယ်သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူကတော့ဒီသတင်းဖော်ပြမှုကရှက်စရာဖြစ်တယ်လို့ VOA ကိုရီးယားဌာနကပြောကြားခဲ့ပါတယ်
ပရိပက္ခရီသဘာဝဘေးစရိနဲ့တခြားအရေးပေါ်အခြေအနေတွေအတွင်းပြိမိနေတဲ့ကလေးတငယ်ပေါင်း48သန်းအပါအဝင်လူသန်းပေါင်း82သန်းကိုကူညီထောက်ပံ့ပေးဖို့အတွက်ဒေါ်လာ 3.6 ဘီလီယံလိုအပ်တယ်လို့ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ကတောင်းခံလိုက်ပါတယ်သူတို့မြစ်တာရက်ခံထားတဲ့ပမာဏတွေက84ရာခိုင်နှုန်းဟာပဋိပက္ခကြောင့်ထွက်ပြေးကြတဲ့သူတွေအတွက်စာနာမှုအကူအညီတွေပေးအပ်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။အခုတောင်းခံငွေတွေကပမာဏအများဆုံးပေးအပ်မဲ့သူတွေထဲမှာကလေးတငယ်ထက်ဝက်ပါဝင်ပြီးအိန္ဒိယနိုင်ငံတွေကိုထွက်ပြေးကြရတဲ့ဆီးရီးယားဒုက္ခသည်တွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီအကူအညီကိုလက်ခံရရှိနိုင်မဲ့တခြားသောနိုင်ငံတွေကတော့ယီမန်၊တောင်ဆူဒန်၊ဆိုမာလီယာ၊ကွန်ဂိုနဲ့အီရတ်နဲ့နိုင်ဂျီးရီးယားတို့ဖြစ်ပါတယ်။
ပေါ်ရူးနေမနေ့ပိုင်းထိုက်တက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝီတို့ကြီးညာပေးသွားတာပါဒီကနေ့မနေ့သတင်းလွှာတွေကိုတော့အမေရိကန်သမ္မတရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ကွန်းနဲ့သက်ဆိုင်တဲ့သတင်းလွှာတွေဇက်တိုက်နာဆင်ကြရမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9နာရီမှာသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ကွန်းပြောမှာဖြစ်ပါတယ်ဒီမင်ကွန်းမှာနိုင်ငံတော်ရဲ့အခြေအနေတွေတိုးတက်နေတာကိုကြားရမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောခဲ့သလိုဒီမင်ကွန်းမှာနိုင်ငံရခြားကလာရောက်ရင်းနှီးသူတွေအတွက်အားပေးမှုတွေနဲ့အတူလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့မူဝါဒကိုအပြင်းထန်ကာကွယ်သွားဖို့ရှိတယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
မြန်မာဆန်တော်ချိန်မနေ့အစောပိုင်းဖြစ်တဲ့ဝါရှင်တန်ဆန်တော်ချိန်အင်္ဂါနေ့ည9နာရီမှာသမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်200ရှစ်မြောက်နိုင်ငံတော်အခြေပြမင်ကွန်းကိုပြောကြားမှာဖြစ်ပါတယ်။ဒီမင်ကွန်းမှာအမေရိကန်နိုင်ငံတွင်သမ္မတထရမ့်ရဲ့သမ္မတတက်တန်းတစ်နှစ်တာကာလအတွင်းတိုးတက်နေတဲ့အခြေအနေတွေကိုကြားကြရမှာဖြစ်ကြောင်းအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ On a positive note, I'm excited to hear President Trump's State of the Union address tonight.And honestly, the State of the Union is looking up. It's really encouraging to be able to...
တကယ်တော့ဒီကနေ့ညသမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမင်ကွန်းကိုနားထောင်ဖို့ကျွန်တော်တိတ်ကိုစိတ်လှုပ်ရှားနေပါတယ်။လက်တွေ့မှာလည်းနိုင်ငံတော်ရဲ့အခြေအနေကတိုးတက်နေတာပါ။နိုင်ငံတော်အခြေပြမင်ကွန်းတရအတွက်အပြုသဘောဆောင်တဲ့အနေအထားကိုကြားကြရမှာမို့တကယ်ကိုလာရောက်ဖို့အားပေးစီပါတယ်။ဒါဟာကျွန်တော်လွတ်တော်မှာမင်ကွန်းနားထောင်ရတာအကြိမ်20မြောက်ဖြစ်ပြီးတော့ဒီတစ်ခါအတောက်ပဆုံးအကောင်းဆုံးမင်ကွန်းကိုနားထောင်ရမှာမို့တိတ်ကိုအားတက်စီပါတယ်။လုခလာဇာရီတိုးလာနေတာအမေရိကန်နိုင်ငံအတွက်စီးပွားရေးယုံကြည်မှုတွေပြန်ရလာတာနဲ့အတူအခွန်ခဆိုင်ရာပြုပြင်ပြောင်းလဲမှုကအခုနေရာယူနေပြီမို့ဒါဟာအသွင်ကူးပြောင်းမှုမှာအလွန်ကြီးမားတဲ့ကဏ္ဍကပါနေတာဖြစ်ပါတယ
်သမရရဲ့နိုင်ငံတော်အခြေပြမင်ကွန်းမှာကဏ္ဍနှစ်ကိုခွဲခြားပြောသွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုမှနှစ်ပေါင်းများစွာအခြေချနေထိုင်တဲ့ဦးထွန်းအောင်ကပြောပါတယ
်ပထမကပြည်တွင်းရေးအဲ့ဒါသူပြောမယ်ဒုတိယကနိုင်ငံခြားရေးဆက်ဆံရေးနိုင်ငံရေးဆက်ဆံရေးနဲ့ပတ်သက်လို့ထုံးစံတိုင်းပေါ့လေအမေရိကဖတ်အမေရိကပထမဦးစားပေးမယ်နော်အမေရိကကောင်းစားလို့ရှိရင်ကဘာကောင်းစားမယ်အဲ့ဒါမျိုးနဲ့သူကပြောမယ်အဲ့ဒီနိုင်ငံရေးဆက်ဆံရေးနဲ့ပတ်သက်လို့ကတော့အမေရိကမှာလာလို့ပါသူပြောမယ်အမေရိကတိုးတက်ရင်ကဘာတိုးတက်မယ်ဆိုတဲ့ဥစ္စာကိုသူပြောသွားမှာပဲအဲ့ကတော့အဓိကထားပြီးတော့ပြောသွားမှာပဲနောက်ပြည်တွင်းရေးမှာတော့သူကဟိုလူဝင်မှုကြီးကြပ်ရေးကိစ္စမှာဒတိုင်းဆောက်ရေးကိုသူထပ်ပြီးတော့ပြောမယ်လို့တော့ယူဆတယ်။နောက်ပြီးတော့တရားမဝင်ဒီမှာအခြေချလာနေထိုင်တဲ့လူတွေကို ဒီမှာတော့ဓာကာလို့ခေါ်တယ်လေအဲ့ဒါတွေကိုဘယ်လိုလုပ်ကင်တွယ်မလဲဆိုတဲ့ဥစ္စာကိုသူပြောမယ်အဲ့ဒါကိုသူအဓိကထားပြီးပြောပါလိမ
့်ဟုတ်ကဲ့အခွန်ပြုပြင်ပြောင်းလဲနဲ့ပတ်သက်ပြီးတော့ဗောနော
်ဟုတ်ကဲ့
သူကတော်တော်လေးကိုအားထားနေပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာတွေပြောမယ်လို့ထင်ပါလဲ
ဒီအခွန်ကိစ္စမှာဒါသူ့ရဲ့အောင်မြင်ချက်လို့သူကပြောလိမ့်မယ်ဘာလို့လဲဆိုလို့ရှိရင်အမြတ်တော်ကွန်ကောက်တဲ့နေရာမှာအများစုကအကျိုးအမြတ်ခံစားရမယ်နောက်ပြီးတော့အရှုပ်အထွေးနည်းသွားတယ်သူပြောတယ်ဒါပေမဲ့ဒီမိုကရက်ဘက်ကပြောနေတာကသတိတွေမီလီနာကြီးတွေထရီလီနာကြီးတွေအတွက်ကပိုကောင်းစားတယ်လို့ပြောသွားတယ်အဲဒီတော့ဒါကသူကပြန်ပြီးတော့ဖိပြီးသူကပြောပါဦးမယ်ညာဒါမဟုတ်ဘူးအခုသူလှုပ်လိုက်တဲ့အတွက်ဒီအမြတ်တော်ကငွေရအရင်တုန်းကဆိုလို့ရှိရင်ရှုပ်ထွေးပွေလီရှိတယ်အခုကနည်းနည်းရှင်းသွားတယ်ပေါ့လေသူပြောတာကတော့ကင်ရတာတွေ့ရတာတွေ့သွားတယ်လို့သူပြောပါလိမ့်မယ
်မင်းကမှသမရကလူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်ရစလုံးကအရေးယူဆောင်ရွက်ဖို့အတွက်တိုက်တွန်းမယ်လို့ခန့်မှန်းထားကြပါလေဒါအပြင်အလုတ်ကိုင်းစီးပွားရေးအခွန်ကောက်ခံမှုပြည်ပြင်ပြောင်းလဲကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့ဒေါ်လာထရီလီယံတန်ဖိုးရှိတဲ့သူ့ရဲ့အခြေခံအဆောက်အဦစီမံကိန်းကိုလွှတ်တော်အမတ်တွေဘက်ကနေအတည်ပြုပေးဖို့လဲတိုက်တွန်းမယ်လို့သမရအင်ဗျူကပြောဆိုထားပါတယ်။ဒါအပြင်မြတ်တာရဲ့ကုန်သွယ်မူဝါဒလိုအပ်ချက်တွေမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေအပါအဝင်အမျိုးသားလုံခြုံရေးကိစ္စရပ်တွေကိုလည်းပြောဆိုမယ်လို့ခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့နှစ်လွှတ်တော်နှစ်ရရှိမှောက်သမရမင်းကွန်းပြောကြားခဲ့တော့ဒီမိုကရက်တစ်ပါတီဝင်အတော်များများကမတက်ရောက်ခဲ့ကြပါဘူး။လူဝင်မှုကြီးကြပ်ရေးဆိုင်ရာအခြေတင်ပြောကြားခဲ့တဲ့နောက်မှာဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျော်ဂျီယာကဂျွန်လူးဝစ်၊ကယ်လီဖိုးနီးယားပြည်နယ်ကမက်ဂျင်းဝေါ်ဒါစ်နဲ့ဖလော်ရီဒါကဖရက်ဒရစ်ဝီလ်ဆန်တို့ကသူတို့တက်ရောက်မှာမဟုတ်ကြောင်းပြောကြားခဲ့ကြပါတယ်
။ဒေါခင်မျိုးသက်ပြောပြသွားတာပါရှင်။အခုလိုဝါရှင်တန် DC ဒေသစံတော်ချိန်ည 9:30 မိနစ်မှာသမ္မတထရန့်ပြောမယ်သူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်းကွန်းကိုအတိုက်ခံဒီမိုကရက်တစ်ပါတီကတုံ့ပြန်မဲ့သူကတော့မဆာချူးဆက်ပြည်နယ်အောက်လွှတ်တော်အမတ်ဂျိုးခန်ကနေဒီဖြစ်ပါတယ်။သူဟာအမေရိကန်သမိုင်းမှာထင်ကရကနေဒီမိသားစုကဆင်းသက်လာသူဖြစ်တဲ့အတိုင်းဒီမိုကရက်တစ်ပါတီဘက်ကတက်လာတဲ့အနာဂတ်ခေါင်းဆောင်တဦးအဖြစ်လဲရှုမြင်ခြင်းခံရသူဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြထားပါတယ်ရှင်။
ဒီနေ့ညလွှတ်တော်မှာ Republican Party ကသမ္မတ Trump ပြောကြားမဲ့နိုင်ငံတော်အခြေပြမိကွန်းကိုအတိုက်ခံ Democrat Party ဘက်ကတုံ့ပြန်မဲ့သူကတော့အသက်38နှစ်ပဲ Massachusetts ပြည်နယ်အောက်လွှတ်တော်မှာ Joe Kennedy ဖြစ်တယ်လို့သူ့ပါတီကပြီးခဲ့တဲ့ကြာသပတေးနေ့ကကြေညာခဲ့တာဖြစ်ပါတယ်။ခုလိုသူ့ကိုရွေးချယ်မှုနဲ့ပတ်သက်လို့သူ့အနေနဲ့ဂုဏ်ယူတဲ့အကြောင်း Kennedy က Twitter ကတစ်ဆင့်ရေးသားရမှာကျမကြီးပြုစုစောင့်ရှောက်မှုကနေစီးပွားရေးတရားမျှတမှုပြည်သူ့အခွင့်အရေးအစရှိတဲ့ဒီမိုကရက်ပါတီရဲ့လုပ်ငန်းစဉ်တွေဟာအမေရိကန်မိသားစုတွေပေါ်ပေးထားတဲ့ဂရီပြက်ခဲ့တဲ့သမ္မတထရမ့်နဲ့အကွာကြီးကွာတဲ့အကြောင်းလေးသူကရေးသားထားပါလေ။ဂျိုးကနေဒီကိုလူသိသိမများပေမဲ့သူဟာအမေရိကန်သမိုင်းမှာအထင်ကြီးကသမ္မတဂျွန် F. ကနေဒီရဲ့ညီတော်သူအထက်လွှတ်တော်အမတ်ပြင်နိုင်ငံတော်ရှိနေချုပ်ရောဘတ်ကနေဒီရဲ့မိလည်းဖြစ်ပါလေ။သူဟာ Massachusetts ပြည်နယ်ရဲ့လွှတ်တော်အမတ်ဖြစ်ရွေးကောက်ခံခဲ့ရပြီးအရေးချင်းရှိသူပါတီရဲ့တက်တစ်ဆခေါင်းဆောင်တွေဖြစ်နိုင်သူတွေနဲ့တူပါဝင်ပြီးအခွင့်အရေးရရင်အောင်မြင်နိုင်မဲ့သူအဖြစ်လဲနိုင်ငံရေးသုံးသပ်သူတွေကရှုမြင်ကြတာဖြစ်ပါတယ်။သူဟာကျမကြီးပြုစုဆောက်ရှောက်မှုပြည်သူအခွင့်အရေးနိုင်ငံသားအခြေခံလွတ်လပ်ခွင့်နဲ့စီးပွားရေးတရားမျှတမှုအစရှိတဲ့ကိစ္စရပ်တွေကိုလည်းအလေးထားသူတူဖြစ်ပါတယ်။တချိန်ထဲမှာပဲ Republican Party ကလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့သမ္မတ Trump ဓမ္မမဟုတ်တွတ်တော်ဥက္ကဋ္ဌ Paul Ryan တို့ကိုလည်းတတိရှိရှိဝေဖန်ရဲသူတူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်က Trump ကျမကြီးပြုစုဆောက်ရှောက်မှုဥပဒေချမ်းနဲ့ပတ်သက်လို့လေသူကအောက်လွှတ်တော်မှာပြက်ပြက်သားသားဝေဖန်ခဲ့ပြီးသူတံပိုးထားတဲ့ American နိုင်ငံရဲ့ Democracy စံထားချက်တွေကိုလည်းထောက်ပြခဲ့တာဖြစ်ပါတယ်။
Because the light of democracy not only lays bare our divisions and dissent, but it lights a path to our proudest moments.
Democracy ရဲ့လင်းရောင်ဟာကျွန်တော်တို့နိုင်ငံမှာစိတ်ဝမ်းကွဲမှုတွေတဘောထားမတူညီတာတွေကိုမီးမောင်းထိုးပြတယ်လို့တစ်ချိန်တည်းမှာပဲကျွန်တော်တို့နိုင်ငံရဲ့ဂုံအယူနိုင်ဆုံးလမ်းကြောင်းပေါ်ရှောက်နိုင်ဖို့လေအလင်းရောင်ပြခဲ့တာဖြစ်ပါတယ်။စစ်အတွင်းငြင်းချမ်းစဉ်အတွင်းပြည်သူ့အခွင့်အရေးနဲ့ဒန်းတူအခွင့်အရေးရုံးကံမှုတွေနဲ့ပတ်သက်လို့အခြေတင်အငင်းပွားမှုတွေမှာယုံကြည်ချက်ခိုင်မာမှုအကျဉ်းသားတရားပိုရှိမှုပိုးပြီးတော့အင်အားကောင်းတဲ့နိုင်ငံဖြစ်လာရေးကိုဥတီရှေ့ရှုတာဖြစ်ပါတယ်။စိတ်ဝမ်းကွဲပြားမှုတွေရှိတာမှန်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားတွေရဲ့ဘဝခံယူချက်တွေမျှော်မှန်းချက်တွေတန်တိတ်ထန်ခိုင်မာမှုတွေပေါ်အခြေခံထားတာဖြစ်ပါတယ်။
ဂျိုးကနေဒီဟာအထင်ကြီးစတန်ဖတ်တက္ကသိုလ်ကအောင်မြင်ခဲ့ပြီးတဲ့နောက်ရင်းချမ်းရေးထိန်းစေတနာဝန်ထမ်းအမှုတန်းဖြစ် Dominican Republic မှာနှစ်နှစ်ကြာထမ်းဆောင်ခဲ့ပြီး Harvard တက္ကသိုလ်ဥပဒေကျောင်းကနေ2009ခုနှစ်ကအောင်မြင်ခဲ့သူဖြစ်ပါတယ်2013ခုဇန်နဝါရီလမှာ Massachusetts ပြည်နယ်အောက်လွတ်တော်မှဖြစ်ရွေးချယ်ခြင်းခံရပြီးစွိုင်းနှင့်ကုတန်ရောင်းဝယ်ရေးဆိုင်ရာအောက်လွတ်တော်ကော်မတီအဖွဲ့ဝင်ဖြစ်လဲထမ်းဆောင်နေသူဖြစ်ပါတယ်။သူ့ရဲ့အဖိုးဘင်းကွဲတွေဖြစ်ကြတဲ့သမ္မတဂျွန်နက်ကနေဒီအက်ဒဝတ်ကနေဒီနဲ့အဖိုးအရင်းဖြစ်တဲ့ရောဘတ်ကနေဒီတို့ပြောကြားခဲ့တဲ့မိကွန်းတွေဟာအမေရိကန်နိုင်ငံရေးသမိုင်းမှာမကြာခဏကိုကာပြောဆိုခြင်းခံခဲ့ရတာဖြစ်ပါတယ်။သူ့အနေနဲ့ဒီနေ့ညပြောကြားမဲ့သမ္မတထရန့်ရဲ့နိုင်ငံတော်အခြေပြမိကွန်းပေါ်တုံ့ပြန်မှုမှာတော့အဲ့ဒီသမိုင်းတင်တဲ့မိကွန်းအဆင့်ကိုမိနိုင်လိမ့်မှာမဟုတ်တာကလက်ရှိနိုင်ငံရေးအခြေအနေကသတိထားရမယ့်အတွက်ကြောင့်ဖြစ်တယ်လို့သုံးသပ်ကြပါတယ်။နိုင်ငံတော်အခြေပြမိကွန်းကိုတုံ့ပြန်ရမှာအင်ကာယ၃ခုနဲ့ပြည်စုံမှုလိုအပ်တာဖြစ်ပါတယ်။နှစ်ပါတီပူးပေါင်းဆောင်ရွက်ရေးတိုက်တွန်းဖို့ကိုယ်နိုင်ငံရေးပါတီရဲ့မျှော်မှန်းချက်ကိုရှေ့တန်းတင်ဖို့နဲ့သမ္မတရဲ့မိကွန်းကိုဝေဖန်ထောက်ပြဖို့ပဲဖြစ်ပါတယ်။ဒီမိုကရက်တစ်အနေနဲ့ကတော့ဒီနှစ်ဆောင်းဥပောက်ကာလမှာကြားဖြတ်ရွေးကောက်ပွဲရှိတဲ့အတွက်ကြောင့်လေကနေဒီပြောကြမယ့်မိကွန်းမှာထရမ့်ကိုပိုင်ပိုင်နိုင်နိုင်ဝေဖန်နိုင်ဖို့ Dreamers လို့ခေါ်တဲ့ Clear Voice ကနေတရားမဝင်ရောက်ရှိလာသူတွေကိုအကာအကွယ်ပေးဖို့နဲ့သူ့ပါတီအတွက်သတင်းမီဒီယာနဲ့လူမှုကွန်ရက်မှာထောက်ခံမှုရရှိစေဖို့ပြောဆိုနိုင်လိမ့်မယ်လို့ Democrat Party ကမျှော်လင့်ထားပါတယ်ရှင်
ဒေါ်လာလာတန်ပြောပြသွားတာပါရှင်။သမ္မတထရမ့်ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုအခုကျမတို့အသံလွှင့်ချိန်အပြီး2နာရီအကြာဒေတာစံတော်ချိန်ည9နာရီမှာထုတ်လွှင့်မှာဖြစ်ပါတယ်။ကျမတို့ VO ရဲ့ website လိပ်စာ bamis.voanews.com မှာဖြစ်စေ VO ရဲ့ Facebook စာမျက်နှာ VOA Bamis News မှာဖြစ်စေအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်အောင်လည်းစီစဉ်ပေးထားပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုပြောပြပါမယ်။ဇန်နဝါရီလ30ရက်နေ့မှာပုံနာကျွန်းမြို့နယ်တရချိုရွာနာကကြောက်ထဲမှာကျနေတဲ့ကားထဲမှာမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုဘိုမင်းတိုက်ကိုတံရရီနဲ့တေဆုံနေတာတွေ့ရပါတယ်။သူဟာရခိုင်ပြည်နယ်ရဲ့မြောက်ဦးမြို့မှာစူပူစန္ဒပြမှုတွေကိုပြစ်ခတ်နှိမ်နှင်းခဲ့ပြီးတဲ့နောက်စစ်တွေမြို့နယ်ကိုပြောင်းရွှေ့တာဝန်ချထားခံရသူဖြစ်ပြီးစစ်တွေကိုအသွာလမ်းမှာအခုလိုတေဆုံခဲ့တာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလ16ရက်နေ့ကရခိုင်ပြည်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခဲ့တဲ့233နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုအာဏာပိုင်တွေကပိတ်ပင်ခဲ့ရတာကဆလို့ပဋိပက္ခတွေဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဦးပဘောမင်းတိုက်ဟာစစ်တွေမျိုးကရခိုင်ပြည်နယ်ရုံးကိုလက်ထောက်ညှဉ်းပန်းရေးမှူးအဖြစ်တာဝန်ထမ်းဆောင်ရန်ပြောင်းရွှေ့ခံထားရပါတယ်ဇန်နဝါရီလ30ရက်နေ့မှာတော့သူဟာမြောက်ဦးမြို့ကနေကားနဲ့အလားပုံနှကျွန်းမြို့နယ်တဲကတရဲချိုရွာနီးပါသူစီးလာတဲ့ကားကလမ်းဘေးကိုထိုးကျနေပြီးဒဏ်ရာတွေနဲ့တေဆုံးခဲ့တာဖြစ်တယ်ဆိုပြီးစစ်တွေမြို့မှာရှိနေတဲ့ရခိုင်မျိုးသားပါတီကဥခိုင်မိုးကပြောပြပါတယ
်ဆုံးတယ်လို့ပြောတယ်ဒီဓာတ်ထုတ်မှုဖြစ်တယ်လို့ပြောတယ်ခင်ဗျာရောင်းဦးနဲ့အုပ်ချုပ်ရင်းကအဟောင်းပေါ့ဟိုဥပုပ်ပုံမင်းစစ်အပြည့်ကြည့်နိုင်ရခင်ဗျာဟုတ်တယ်ဆုံးတာကတော့တေချာတယ်ခင်ဗျာဒီဓာတ်ဒဏ်ရာနဲ့ဆုံးနေတယ်ဒါပေမဲ့ဘသူလက်ဆက်လက်ဘသူပုံစံမျိုးတော့မသိဘူးဒီကားပေါ်မှာဓာတ်ထုတ်မှုဖြစ်တယ်လို့တော့ကြားတယ်ဒီကားကဒီကားကဟိုလမ်းဘေးကိုထိုးရတော့တယ်ပေါ့နော်ဒီဓာတ်တံရဆုံးဆက်တယ်လို့ပြောတယ်ညဦးကနေဒီစစ်တွေကိုပြန်လာညဦးကနေကျွန်တော်ကြားထဲမှာပုံတော်ကျောင်းတို့ကြောက်တော်လို့ရှိတယ်ကြောက်တော်ကြော်ပြီးပုံတော်ကျောင်းရောက်မယ်ပုံတော်ကျောင်းပြီးမှဒီကျွန်တော်ဒီပါလေဒီခုနဖြစ်တဲ့တရက်ကို
မြောက်ဦးအုပ်ချုပ်ရေးမှူးဟောင်းတိတ်ဆုံးခဲ့မှုနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပုံနှကျွန်းရဲစခန်းကတော့တိတ်ဆုံးမှုကိုအတည်ပြုပါတယ်မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတစ်လအတွင်းစုံစမ်းစစ်ဆေးမှုတွေလှုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအခုလိုတိတ်ဆုံးခဲ့တာဖြစ်ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်။ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ရေးအချိန်ဆောလွန်နေသေးကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်စုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောပါရယ်။ပမောက်ခရန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံခီးစဉ်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာဖေဖော်ဝါရီလ၁ရက်ကြာသာပတင်းနေ့မှာသတင်းစာရှင်းလင်းပွဲရှိကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကြေညာထားပါရယ်။မအင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
နှစ်ပတ်လည်အစီအခံစာပြည့်စုံနိုင်ဖို့မြန်မာနိုင်ငံကိုပြည်ဝင်ခွင့်မရတဲ့နောက်ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာဇန်နဝါရီလ18ရက်နေ့ကနေ24ရက်နေ့အထိ9ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပါ Eddie Keys in Dream, Bangladesh, Myanmar, Nesaka, Coxsax Bazaar, Ga, Rohingya Dukhades, Kandrigu, Toyao Chishubi, Dukhaderine, Dresomi, Yangevare, Bangladesh, Myanmar, Soya Nye, the Bordu Nijaya, Rohingya Dukhaderigu, Akut, January, La Nausum, the Rimba Masadimbi, Myanmar Better, Nye, Yambu Yaki Sama, Lolao de Pinsi Muri, Matuya Dibe, A Chain Yale, Solo Nidijao, Balu Kali, Rohingya Dukhades, Kan Yashije, El Jazeera ne twiso mimyan ga ma yahidi ga akhu lu pyo da ba de.
I don't think that the situation has really improved in Myanmar. And first of all, where would they go back to?
Myanmar nangan ba ma che ni rue aman de ga to tet mla de bu lo jama tin ma de. Prathama song chak ga ro thuro ba niya go pyan twa ya ma le so de me go ma thuro ye atamwe wan chang longan rue pyesi song song twa ga bi sai pyo tha de kaok be ti nan rue le pyesi kaum mi le. Now, through a Zabasa Quindre, Songshong Gabare, Elizabari, Along, the Chanang and Rizzi Timbo, Yang Chagarello, Akuso and Drinri Twalani Rabi, through Indri Songshong Yare, Dirop, Yan Letty Saw Yakesa Hat, Gego, Jimavare, Lurin in the Chato Kadas, a Kama, Yambi, Niare, Ponzamu, Mapitamabu.
Dadi, Moya di Gala, Yoshi, Larome, Che, Bangladesh Petanga, Dokades, Kandrima, Luda Petoga, Chiniha, the Pippin, Bobi, Soya Labu, Shinija, Yahiliga, the Deep Yosu Gabare.
What I've seen so far, with just a few days of rain, or even a half a day of rain, we will be.
Yeah, nengye cha muiya ra tamamho. Ni te wa lao be muiya re so yingu be mi piu cha ra ri gu jamaru mi mi gu ri jiao ya bu xi ba le. Nao lu ri miao miao ti gai dan ya ya ra gu le jamaru mi ya bu xi ba le. Di do ka de sakan ri ma lu ri ha su piu tu hui ni ya de pi ha lu ti ya ni ne bo wa ma ni ti ni dai de ni ta miu dao mo ho ba bu.
Dajang Toka des canary, Dorchet Tisau Binaibu, Nanganaga Taiwanine, Bangladesh Asuyago, Akuni Petinelu, Kula Tamaga, Tukuzalega, Daikdon Dabare, Natasakunakuni, Ogulaga, Yakaimine Miao Baima, Asa, Rohingya Jampet Puegu, Damjan Ningimbu, Nemasadeye, Eato, Nemye Shilimuja, Rohingya Dokade, Chowting, Nadang Jo, Ainijin Bangladesh Nanganbet, Trapjiki Araba.
I think the international community should do more to pressure that.
I think the international community should do more to pressure that.
အပြစ်ကျူးလွန်သူတွေအနေနဲ့တာဝန်ခံမှုတာဝန်ရှိမှုရှိတယ်ဆိုတာကိုလည်းအများသိဖို့လိုအပ်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်ခီးစဉ်တွင်တိုင်းနာဖွဲ့စည်းရေးပါဝင်မြန်မာရေးလှုပ်ရှားနေတဲ့လူမှုခြေပြုဖွဲ့စည်းရေးနဲ့လည်းရဟီလီကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒါအပြင်ဇန်နဝါရီလ22ရက်နေ့ပတ်သက်လို့တောင်ကိုရီးယားနို ကိုရီးယား press center မှာ February 1ရက်နေ့ကျရင်ရဟီလီကသတင်းစာရှင်းလင်းပွဲပြုလုပ်မှာပါကုလအထူးစုံစမ်းရေးမှုအနေနဲ့မြန်မာနိုင်ငံကိုလာရောက်ခွင့်မြန်မာအစိုးရကညှင်းပယ်ခဲ့တာနဲ့ပတ်သက်လို့လည်းရဟီလီကသူ့ရဲ့ Twitter လူမှုကွန်ရက်ကနေဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံခီးစင်နဲ့ပတ်သက်လို့အဖြစ်အပျက်အမှန်တွေကိုရှာဖွေဖို့မြန်မာနိုင်ငံကလူအခွင့်အရေးဖိနှိပ်ခံရသူအားလုံးနဲ့မြည်သူမဆိုအတွက်ထုတ်ပေါ်ပြောဆိုဖို့ဘယ်အရာကမှသူ့ကိုတားဆီးလို့ရမှာမဟုတ်ကြောင်းရေးသားဖော်ပြခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။အမေရိကန်သမ္မတထရမ့်ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်းခွန်းကိုအခုကျမတို့အတန်လွှင့်ချိန်အပြီး2နာရီအကြာဒေသစံတော်ချိန်ည9နာရီမှာထုတ်လွှင့်တဲ့အခါမှာကျမတို့ VOA ရဲ့ website လိပ်စာ bamis.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာဖြစ်စေအတန်လွှင့်ချိန်နဲ့တပြေးညီနားဆင်အောင်စီစဉ်ထားပါရရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ခါနေပုံထူးနေမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရရှင်။အခုဒုတိယပိုင်းမှာကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနှာစင်ရဖို့ရှိပြီးအီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။အဲဒီနောက်ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာတော့
the writer in now new york ကလည်းတင်းလိုက်ရင်းကနေပြီးတော့ set up လုပ်ပြီးတော့အဖမ်းခံတာအဲ့တော့အဲ့ဒါတွေကဆက်ဆက်နေတဲ့သူ့အနေနဲ့ကတော့ mandate ထဲမှာပါတယ်အဲ့ဒါကို set up ကိုမပါဘူးလို့ရှောက်နေနေတာနည်းနည်းဂလီဂလာတော့ဆန်တာပေါ့
Mr. Richardson ရဲ့အရေးနဲ့နိုင်ငံတကာရှုမြင်ပုံတွေကိုဝိုင်းဝန်းဆွေးနွေးထားကြတာပြန်လည်နှာစင်နိုင်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှာစင်နိုင်ပါပြီရှင် Richardson ဟာတာယာစီးမိတ်ဆွေမဟုတ်တကယ်မိတ်ဆွေအစ်စ်ပါလို့ရေးသားထားတဲ့ Frontier ရဲ့ Editor အာပေါ်ကိုပြောပြပါမယ်ရခိုင်အရေးအကြံပေးအဖွဲ့ကနေအမေရိကန်နိုင်ငံရေးသမား Mr. Bill Richardson နှုတ်ထွက်သွားပြီးတဲ့နောက်ရခိုင်အရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ကပဲနိုင်ငံတကာတိုင်ဝမ်ရဲ့ဝေဖန်သံတွေထွက်လာပြန်ပါတယ်။သူကနှုတ်ဆက်ထွက်သွားတာမျိုးမဟုတ်ပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုခေါင်းဆောင်မှုအရေးသွေးမပြည့်ဘူးလို့စွပ်စွဲခဲ့ပြီးအစိုးရမူဝါဒအတွက်ရှေ့ဆောင်ကြွေးကြော်စည်းရုံးနေတာထက်ဘာမှမပိုဘူးလို့လည်းဝေဖန်ပါတယ်။ဒေါ်ဆန်းစုကြည်နဲ့အကြံရုပ်ကြစဉ်ကာလတခြားလုံးမိတ်ဆွေတွေဖြစ်ရှိလာခဲ့တဲ့သူတို့နှစ်ဦးကြမှာရိုက်တာသတင်းတောက်နှစ်ဦးကိစ္စကိုမစ္စတာရစ်ချတ်ဆန်တင်ပြလာပြီးတဲ့နောက်အခုလိုဆက်ဆံရေးတင်ပါခဲ့ရတာပါဒီကိစ္စဟာဒေါက်တာကိုဖီအာနန်အကြံပေးအဖွဲ့ရဲ့အစီရင်ခံစာမှာပါတဲ့မှားယွင်းတဲ့မမှန်ကန်တဲ့သတင်းမျိုးတွေပပျောက်ရေးအတွက်အပြစ်အဝပွင့်လင်းမြင်သာမှုရှိရေးဟာအကောင်ဆုံးအကျိုးပြုနိုင်တဲ့လမ်းဖြစ်ကြောင်းဖော်ပြချက်အရာနဲ့ရခိုင်ပြည်နယ်အတွင်းသတင်းသမားတွေကိုအပြစ်အဝါနဲ့ပုံမှန်သတင်းယူခွင့်ပေးဖို့အကြံပြုချက်အရရိုက်တာသတင်းတောက်နှစ်ဦးကိစ္စဟာသူတို့အကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်နဲ့မသက်ဆိုင်ဘူးလို့မပြောနိုင်တဲ့အကြောင်းမစ္စတာရစ်ချတ်ဆန်ကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအောင်မြင်တာကိုမြင်လို့တဲ့မိတ်ဆွေနိုင်ငံတွေကဘာတလွှားမှာအများအပြားရှိပါတယ်။ရခိုင်အရေးကင်တွယ်ဖြစ်ရှင်းရမှာတည်းမဟုတ်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးတစ်ခုလုံးကိုအောင်မြင်စေချင်ကြတာဖြစ်ပါတယ်။တခါတရံမှာမကွယ်မဝက်ပြောတဲ့မိတ်ဆွေမျိုးလိုအပ်ပါတယ်ဒါဟာမလို့တမျိုးလို့တမျိုးပြောတဲ့မိတ်ဆွေလို့အတိတ်ပဲမသက်ရောက်ပါဘူးပွင့်ပွင့်လင်းလင်းပြောချလိုက်တာကအမုန်းမခံခြင်းလို့တိတ်တိတ်နေတာတော့ပူပြီးပိတ်ဆက်ရပါတယ်ဆိုတော့ Erita Avo ကို Frontier Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင် Asia Time Online သတင်းစာကတော့ဒေါ်အောင်ဆန်းစုကြည်ဘယ်မှာရက်တည်တာကစုံရှုံမှုအများဆုံးဖြစ်မလဲဆိုတော့မေကွန်ကိုခေါင်းစဉ်တက်ပါတယ်January 4ရက်လွတ်လပ်ရေးနေ့မင်ခွန်းမှာသမရဦးထင်ကျော်ကစစ်တပ်ကရေးဆွဲတဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ရည်ရွယ်ကြောင်းပြောခဲ့တာဟာ2020ရွေးကောက်ပွဲအတွက်စတင်မဲဆွယ်လိုက်တာဖြစ်ပါတယ်။မဲဆန္ဒရှင်တွေကိုပေးထားတဲ့ဂရုဟာလွန်ခဲ့တဲ့2နှစ်စတင်အာဏာရကလေးကအောင်မြင်အောင်ဆောင်ရွက်ပေးနိုင်ခြင်းလည်းမရှိခဲ့ပါဘူး။အာနာယ NLD ပါတီဟာအရင်တုန်းကပြောထားတဲ့ပြည်နယ်တစ်ခုချင်းစီရဲ့ဝန်ကြီးချုပ်တွေဟာပြည်သူကရွေးကောက်တာသာဖြစ်ရမှာဖြစ်ပြီးပြည်ထောင်စုသမရကရွေးကောက်တာမဖြစ်စေရဘူးလို့ဆိုထားပေမဲ့လည်းသမရရဲ့အထူးလုပ်ပိုင်ခွင့်အာဏာကိုဗဟိုချုပ်ကန်မှုဆက်ပြီးရှိစေမယ်စစ်တပ်ကရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာမြှုပ်နှံထားပါတယ် NLD ပါတီကရခိုင်နဲ့ရှမ်းပြည်နယ်ကဝန်ကြီးချုပ်တွေကိုသူ့ပါတီကကိုယ်စားလှယ်တွေကိုသာခန့်အပ်ခဲ့ပါတယ်လူမျိုးစုကိုအခြေခံတဲ့ပါတီလေးတွေကြားမှာ NLD ကိုထောက်ခံသူစစ်တပ်ဆန့်ကျင်သူစသဖြင့်ကွဲပြားမှုတွေကြောင့်စစ်တပ်နဲ့ဆက်ဆက်နေတဲ့တိုင်းရင်းသားပါတီတွေက2010မှာအနိုင်ရပြီး NLD ကရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပါတယ်။ဒီသင်ခန်းစာကြောင့်2020ရွေးကောက်ပွဲမှာ NLD အပါအဝင်လူများစုဗမာပါတီတွေကိုရင်ဆိုင်ရှင်ပြိုင်ဖို့တိုင်းရင်းသားပါတီငယ်တွေဟာအချင်းချင်းမဟာမိတ်ဖွဲ့ပေါင်းစည်းလာကြပါတယ်။လောလောဆယ်ကရင်၅ဖွဲ့က
ကယားနှစ်ဖွဲ့နဲ့ကချင်သုံးဖွဲ့ပါတီတွေပူပေါင်းသွားကြပါတယ်ချင်းပါတီ၅ခုကလည်းလာမယ့်ရွေးကောက်ပွဲမှာလွတ်လပ်စွာပူပေါင်းပြီးအရွေးခံကြဖို့သဘောတူထားကြပါပြီအခုလိုတိုင်းရင်းသားပါတီတွေရေပန်းစားလာမယ်ဆိုရင်NLD ပါတီဟာအရှုံးကြီးရှုံးမဲ့အခြေစိုက်သွားနိုင်ပါတယ်ဆိုတဲ့အကြောင်းသတင်းဆောင်ပါကို Asia Time Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်
idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ခဏ20ကိုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT sight ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူရဲ့ဓာတ်ရိုက်ဒီဘယ်ကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်းကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတက်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမို့လို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအထုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပဲရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။အခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလှိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Mr. Bill Richardson ရဲ့ကိစ္စအနေနဲ့ဒီနိုင်ငံတကာအမြင်မှာ American ပြည်ထောင်စုရဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကြားမှာစကားချေတင်ဖြစ်ရကနေပြီးတော့ဒီရခိုင်အကြံပေးကော်မရှင်ကနေပြီးတော့သူနှုတ်ထွက်သွားတဲ့အထိအဆွေအပတ်နဲ့ Mr. Richardson တို့ကြားမှာပြန်လည်ပြောဆိုထုတ်ပြန်တာတွေတင်မာမှုတွေဖြစ်နေပါတယ်ဒီလိုဖြစ်ကူထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ခင်းတမန်ငင်းဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်မှာကဘာကရှုမြင်ပုံတွေမှာဘလို့သိရောက်မှုတွေရှိတယ်လဲဆိုတာကိုကျွန်တော်အခုဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါက်တာနေအောင်ဖြစ်ပါတယ်။ဒေါက်တာနေအောင်ကတော့ပြည်ပရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုဦးဆောင်သူတူဖြစ်ပါတယ်။နောက်တူကတော့ဦးစိန်ဝင်းဖြစ်ပါတယ်။ဦးစိန်ဝင်းကတော့မြန်မာသတင်းပညာသိပ္ပံကညွှန်ကြားမှုတူဖြစ်ပါတယ်ခင်ဗျာ။ကျွန်တော်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးကျွန်တော်ဦးစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်။ကိုစိန်ဝင်းရေကြားပါလားခင်ဗျာ
။ကြားပါတယ်ခ
င်ဗျဟုတ်ကဲ့ကျွန်တော်တို့ဒီ PRD နဲ့ပတ်သက်လို့တဆက်သေးရခိုင်သတင်းတွေလည်းအခုနောက်ဆုံးချင်းတွေကျွန်တော်ကြားနေရပါတယ်ခင်ဗျအခုအဲ့ဒါကျွန်တော်တီးပြီးကိုကြိုးစားနေစေပါဘောနော်အခုအရင်ဆုံးတော့ကျွန်တော်ကိုစိန်ဝင်းကိုဒီ Mr. Bill Richardson အခုဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်ဘာလို့ထိထိကြိုက်သွားနိုင်ပါလဲခင်ဗျအ
မေရိကန်မှာနာမည်ရတဲ့မီဒီယာပေါ့ negotiator ပေါ့နော်ဒီ YouTuber တို့နော်မြောက်ကိုရတို့အဲ့မှာလွတ်မြောက်ရေးတွေဒီကျင်းလာလွတ်မြောက်ရေးတွေဆွမ်းဆောင်နိုင်ရတယ်ဘာလို့တိတိသူနဲ့ပတ်သက်ပြီးသူနှုတ်ထွက်သွားတယ် ဆိုတဲ့ဟိုဟာအလုပ်လက္ခဏာပေါ်သေးတယ်စံတရားပေါ်မြန်မာပြည်နဲ့ပတ်သက်လို့ရှိရင်စံတရားတွေအဲ့ဒါတွေပို့စီတာနောက်တန်ကြီးရဲ့အနေထားပေါ်ခုနပြောတဲ့သူကဒီအနောက်နိုင်ငံတွေယူကုလသမဂ္ဂလိုဟာမျိုးတွေနိုင်ငံတကာတိုင်ဝမ်နဲ့မြန်မာမယုံဘူးဆိုတဲ့ဟာမျိုးတွေအဲ့ဒါဒီကကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့တော့ခြုံပြီးတော့တင်တော့အနောက်လက္ခဏာပုံစံတာပေါ့လေ
အခုစိန်ဝင်ဒီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ချင်ပါလေ Mr. Richardson ဒီနှုတ်ထွက်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ထုတ်ပြန်ချက်တွေပြောဆိုချက်တွေရှိပါတယ်သူသဖြင့်ကတော့ Mr. Richardson ဟာသူ့ကိုပေးထားတဲ့ mandate ထက်ကြော်ပြီးလှုပ်ဆောင်နေဆိုတဲ့ကိစ္စပေါ့နော်ဒါနဲ့ပတ်သက်လို့ဒေါက်တာနေအောင်ဘယ်လိုမြင်ပါလဲခင်ဗျာ
သူကိုယ်တိုင်ပြောရတော့ရာဒီအချက်မေးဖွဲ့ဖွဲ့ထားတယ်ဒီနောက်ဒီနှစ်ကိုနှစ်ချိန်ခေါ်မယ်ဆိုပြီးတော့လည်းဒါလည်းလက်တွေ့မကြဘူးပေါ့နော်ဒီ Kofi Annan ရဲ့ဒီဒီအချံပြုချက်တွေကိုလိုက်နာဆောင်ရွက်နိုင်မယ်လို့သူကမျှော်လင့်ပြီးတော့မှဟိုလှောက်ဆောင်တာပေါ့အဲတော့အခုအချိန်ကြီးကြည့်ရတာကဒီအစိုးရကနေယူချက်ပြီးတော့ခန့်ထားတယ်ဒီအချံပေးအဖွဲ့ကြီးရဲ့အချံပေးအဖွဲ့အစီအစဉ်ကတမတမကြမှာမဟုတ်ဘူးထိရောက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးလို့အတိတ်ပဲပြောရပါလေ
တဖက်ကလှည့်မိချင်းပါလေခုနကကိုနိုင်အောင်ပြောသွားတဲ့အထဲမှာဒါကသူတို့ရဲ့ယုံကြည်ဒီကောဒီလှုပ်ဆောင်နေတဲ့ကော်မရှင်ရဲ့ယုံကြည်မှုထိခိုက်စေရဆိုရင်တဖက်မှာဒီလိုမျိုးဒီရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံသားတွေပါဝင်တာနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကရောရခိုင်တိုင်းသားတွေဘက်ကရောမကြိုက်တာရှိပါတယ်ကန့်ကွက်ခဲ့တာတွေရှိပါတယ်အဲ့တော့ဒီအခြေအနေမျိုးမှာဒီလိုဖြစ်သွားတဲ့အခါကျတော့ဒီကော်မရှင်ရဲ့လုပ်ငန်းတွေပေါ်မှာရောတဖက်ကစစ်တပ်တို့ရခိုင်တိုင်းသားတွေဒေသခံတွေရဲ့ယုံကြည်မှုတွေတွားပြီးတော့မထိခိုက်နိုင်ဘူးလားခင်ဗျာ
နခိုလေးကဒီကိုဖီအနံကော်မရှင်နဲ့ကစပြီးတော့မှအထူးသဖြင့်စစ်တပ်ပေါ့နော်လေဒီဟိုအမြင်အချင်းသိကောင်းတာမဟုတ်ဘူးပေါ့နော်ဒါစစ်တပ်ကသူ့ဘာသူသူနည်းသူခံနဲ့လည်းဟိုကော်မရှင်နဲ့ဖွဲ့ပြီးတော့စစ်ဆေးတာလည်းရှိရအခုနောက်ဆုံးမြောက်ဖြစ်တဲ့ကိစ္စမှာလည်းသူနည်းသူခံနဲ့စစ်ဆေးတာလည်းရှိတာပေါ့ဆိုတော့အဲ့မှာမှပြဿနာပါဖြစ်လာလို့ဆိုနိုင်ငံတကာမှာကโอเคစစ်တပ်ကပဲပြောပြောအစိုးရကပဲပြောပြောနော်သူတို့ကကာယကံရှင်တွေဖြစ်တယ်အဲ့တော့လွတ်လပ်တဲ့နော်တရားမျှတမှုပြည်နယ်နဲ့အထင်နဲ့ဒီဂျားတွေကလူဟလာဟိုစုံရဲစစ်ဆေးမှုလူတွေလို့ပြောကြတယ်အဲ့တော့အဲ့လိုလူတွေလာပြီးတော့မှအရင်တော့လောက်ခဲ့တိုင်းမှာပဲဟလာဟိုဗမာပြည်အခြေအနေနေထားကိုနားမလည်ဘူးရွှေဂျာပင်ကလေးကိစ္စတွေကိုနားမလည်ဘူးတပတ်သက်ဆူဆူပြောနေဆိုတဲ့အမြင်တွေကကြားတယ်ဆိုတော့အခုလိုမျိုးဖြစ်နေလေအဲ့ဒီကွာဟမှုကပုံပြီးကြီးနေလေနောက်ဗမာပြည်နဲ့ပတ်သက်လို့တရင်မှန်ရာကြီးလွတ်လပ်တဲ့ဒီဒီတရားမျှတတဲ့ဒီသတင်းစီဖို့ဆိုဇမ်ဖို့တို့ရေးကြစားမတစ်လာလေလေကျွန်တော်ဗမာတန်းကြီးပေါ်မှာပို့ပြီးတော့မှဖြစ်တယ်မှုတွေမယုံကြည်မှုတွေပုံရလာလေဖြစ်တယ်လို့တကယ်တည်းကမှာပဲအသေးစိတ်လူတွေကလည်းအာနောက်တိုင်းမီဒီယာတွေကတော့ဘလို့လူခွင့်သမားတွေကတော့ဘလို့ဟလာအခု very Richardson ဆိုလို့ရှိရင်လည်းဒါဟို CIA နှိပါလောက်ကြောခံတဲ့အနေအထားမျိုးတွေဖြစ်သွားတယ်ဆိုတော့ခုနပြောတဲ့ဒီအထူးသဖြင့်ပေါ်လေဟိုကဘာကြီးနဲ့ပေါ်ကျွန်တော်ဒီမိုကရေစီလိုလားနေတဲ့နိုင်ငံတွေမီဒီယာတွေလူခွင့်သမားတွေနဲ့မာဒီချင်းเนี่ยပုံပြီးတော့ဝေးကွာလာတယ်လို့ဂျုံကြည့်မှုတွေတန်ကြရတယ်ပုံပြီးတော့ဟိုတန်ကြရတယ်ပုံကြီးလာပြီးတော့ဂျုံကြည့်မှုတွေလည်းပုံနေလာတယ်ပုံမျိုးတွေဖြစ်
ဟုတ်ကဲ့ခင်ဗျာဒေါက်တာနေအောင်ဒီလိုက်ပုံမှန်ဒီပြပအောင်ခင်ဗျာကျွန်တော်ကုစိန်ဝင်းကိုတစ်ချက်မေးချင်ပါလေဒေါက်ဘီရစ်ချက်ဆန်ကသူပြောတဲ့ထဲမှာသတင်းတောင်းနှစ်ယောက်ကိုလွှတ်ရေးကိစ္စကိုပြောတဲ့အခါမှာစကားချစ်တင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာမြန်မာဆွေးအဘက်ကလည်းပြောတာကဒီသတင်းတောင်းနှစ်ယောက်ကိစ္စကသူကော်မရှင်ရဲ့မန်ဒိတ်နဲ့မဆိုင်ပါဘူးကော်မရှင်ကလည်းဒီကိစ္စမှာအခုနောက်ပိုင်းထွက်ပြောလာတာရှိပါတယ်ဒါသူတို့ကြိုက်တယ်မဟုတ်ဘူးဆိုပြောပါတယ်အဲ့တော့ဘီရစ်ချက်ဆန်ကပဲတကယ်တမ်းသူ့မန်ဒိတ်ကိုကျော်လွှတ်သွားတဲ့သဘောရှိလားဘယ်လိုအမြင်ရှိပါလဲကိုစိန်ဝင်းအမြင်သိချင်ပါလဲ
ဒီကော်ဗီယန်ကော်မရှင်ရဲ့ recommendation နဲ့မှာပါတဲ့အတိုင်းတရင်လွတ်လပ်ခွင့်ကိုပေးဖို့တင်တယ်တရင်သမားတွေဒီကိုဟိုအတားအဆီးမရှိတရင်ယူခွင့်ပြုတင်တယ်အဲ့တော့ဒီအားရရဆက်ဆက်မှုရှိနေ writer ဒီနောက်နှစ်ယောက်ကလည်းတဲ့င်းလိုက်ရင်းကနေပြီးတော့အဖမ်းခံရတာနော်အဲ့မှာမှဆိုဆိုဘောကပြပြီးတော့ set up ဒီ talk set up လုပ်ပြီးတော့အဖမ်းခံတာအဲ့တော့အဲ့ဒါကြီးကဆက်ဆက်နေတယ်အဲ तू ကသူ့အနေနဲ့ကဆိုတာ mandate ထဲမှာပါတယ်အဲ့ဒါကိုဟိုဒီဆရာကမပါဘူးလို့ရှောက်နေနေတာနည်းနည်းကလေးကလာတော့ဆန်တာပေါ့နောက်အခက်ကပြန်ပြီးတော့ပြောရလို့ရှိပြန်ကြည့်ရလို့ရှိရင် Richardson ကိုခေါ်ခဲ့တာလေဒေါက်ဆန်စုကြီးကိုယ်တိုင်လေအဲဒီဒီအချက်ဘေးဘွဲ့ကိုခေါ်ခဲ့တာနော်အဲ့တော့အဲ့အဲ့ဒါကိုအကယ်၍ကိုသူ့အနေနဲ့ဆိတ်ရှုပ်ကျွန်တော်မြင်တာတော့ဟိုနောက်ဆုံးပြောရရင်တော့သူကြီးဆိတ်ရှုပ်ထွေးတာပေါ့သူလှုပ်ချင်တဲ့သူသွားချင်တဲ့မရှင်နဲ့အချိန်နည်းနဲ့အကန့်တတ်ဒီဒါလေးတွေမှာသူဆိတ်ရှုပ်ထွေးမှုတွေဖြစ်ပြီးတော့ဒါမျိုးဖြစ်တာအဲ့လိုဖြစ်ခဲ့ရင်တော့မှပြန်ပြီးတော့ထိမှုလူမယ်လို့ထင်တယ်နောက်ပြီးအလားလာကတခြားသောကော်မရှင်မန်ဘာတွေပါထိခိုက်မဲ့အနေထားရှိတယ်နောက်မေးခွန်းတစ်ခုကဒီသတင်းလွတ်လပ်ခွင့်ကမလုပ်ပါလေတကယ်ဟိုတကယ်ပြီးမှလားဒီလိုပဲ ဆက်ပြီးတော့ပဲအချိန်ဆွဲပြီးတော့ဟိုသွားမှလာဖုတ်ပြီးထားပြီးတော့သွားမှလာဆိုတဲ့ဟာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဦးစိန်ဝင်းလေလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရရှင်နေအလှည့်ကျွန်တော်ပြေးချင်ပါတယ်အရင်ဆုံးဦးကိုခေမောင်းလင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုခေမောင်းလင်
းခေမောင်းလင်းရှင်ရဲ့မြို့ရာပြီးဒီလိုမျိုးတောင်အဲ့လိုအားနေနေရတယ်နိုင်ငံအတိုင်းအတာပေါ်ပုဂ္ဂိုလ်ကအဲတန်းဒီကနေ့မျိုးချက်တဲ့အဝိဇ္ဇာနဲ့အထုနေမဖြစ်နေပါတယ်အဲအဲ့လိုမျိုးတောင်နိုင်ငံဘာလဲအဲ့လိုမျိုးကကွာဒီလိုရအောင်ခဏလေးဖြစ်နေတယ်ကွာရေနိုင်ငံကြီးတိုင်းကအတန်းမှန်စစ်တမ်းလေးဆက်နေတယ်ရမနာရေးလေရရအရေးအင်းဒီကိလေရရရမနာကိုရကြရဲဆိုရတဲ့ကြရရရမနာကဆိုရမှုဖြစ်ကြအလီအဆိုရမှုဖြစ်ကဒီလိုဒီလိုဒီနေ့အခုဒီကိလေရရရတယ်ဘာအော်နေပြီရအဲ့အဖြစ်ရောကဆိုအရင်ညလေအဒီမလိုက်လို့ဖြစ်နေရတယ်ရမနာရေးလေရရရကျန်တဲ့တော့လို့ရတယ်
ဟုတ်ကဲ့ခင်ဗျအဲ့ဒါကကိုခမောင်လေးအမြင်ဖြစ်ပါတယ်နောက်တူကျွန်တော်တော့ရှင်တူလှည့်ပေးခြင်းပါတယ်ကိုနေဦးလင်းကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျ
ညာကျွန်တော်ပြောရမယ်ဆိုရင်တော့ဒီကိစ္စမှာတော့ဟိုတော့ဆန်းစုကြည်ဘက်ကကျွန်တော်ရက်တည်ပါတယ်အဲ့တော့နိုင်ငံတစ်ခုရဲ့ခေါင်းဆောင်ဆိုတာကနိုင်ငံတော်ရဲ့အချို့ပြည်သူပြည်သားရဲ့အချို့ဦးထိပ်ပန်းဆင်းရမယ်ဒို့သီးမဟုတ်နိုင်ငံအချို့နဲ့တိုင်းသူပြည်သားတွေရဲ့အချို့စည်းပွားပေါ့နော်အဲ့ဒီအပေါ်မှာမူတည်ပြီးတော့တထထဲဖြစ်ဖို့လိုတာပေါ့အဲ့ဒါမှနိုင်ငံခေါင်းဆောင်ဖြစ်လာနိုင်ငံကောင်းနေစစ်စစ်ဖြစ်ပေါ်စင်အဲ့လိုတသားကြတဲ့ရာခိုင်နှုန်းရကျွန်တော်ပြောမယ်ဆိုရင်တော့အိုက်ဆန်ရဆိုရင်တော့ဆန်းစုကြည်က60ရာခိုင်နှုန်းတော့ရှိလာတယ်ပေါ့နော်အရင်တော့50ရာခိုင်နှုန်းတော့အဲ့တော့ကျွန်တော်စင်ကာပူရောက်ခါစားကျွန်တော်64ခုနှစ်ကရောက်တော့ကျွန်တော်မေးတယ်မင်းတို့မင်းဘယ်ရလဲတဲ့ငါဗမာပြည်ရဟာလို့ဆိုတော့အေးဗမာပြည်ဟာမင်းတို့ကွန်မြူနစ်လားတဲ့ဟာမဟုတ်ဘူးငါတို့ကဆိုရဟာဆိုရှယ်လင်းနဲ့ကွန်မြူနစ်အတူတူပဲတဲ့အဲ့တော့ကျွန်တော်ပြောချင်တာကဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ပြင်ပလောကမှာရှိနေတဲ့နိုင်ငံတော်တော်များများစင်ကာပူအားလုံးအမေရိကန်အားလုံးဟာအနောက်နိုင်ငံအားလုံးဟာကျွန်တော်တို့နိုင်ငံကိုကွန်မြူနစ်နိုင်ငံလို့မြင်နေတဲ့အမြင်ဟာအခုမှမဟုတ်ဟိုးတုံးနေရမြင်လာတဲ့အမြင်ရှိတဲ့သဘောရှိဒီလိုပဲအခုဒီနေ့ခေါ်လာတဲ့အမေရိကန်ဟာဟလာဟိုအော်ဟာဆိုလို့ရှိရင်လည်းဟာနော်ရီရှာချန်ဆိုလို့ရှိရင်လည်းသူလည်းဒီလိုပဲကျွန်တော်တို့ကိုဒီလိုပဲတွေးတယ်စေအစိုးရနဲ့မကင်ဘူးဟာဗမာပြည်ဟာကွန်မြူနစ်တိုင်းပြည်ဒီမိုကရေစီမရှိဘူးလူ့အခွင့်အရေးလိုတယ်ဟာစသည်ဖြင့်ပေါ့နော်အော်ဘာခေါ်လဲဆိုတော့မီဒီယာလွတ်လပ်ခွင့်လိုရယ်ဆိုတော့အဲ့တော့သူတို့တွေးဝင်တွေးနေနဲ့ကျွန်တော်တို့တွေးဝင်တွေးနေနဲ့ဟာဟိုတခြားစီဖြစ်နေဆိုတဲ့အခါကျတော့ဘယ်လိုမှဟိုလက်တွဲလို့မရနဲ့အဲ့တော့ဒီဒေါ်ဆန်းစုကြည်ကကိုကချင်းကြောင့်တိုင်းပြည်ရဲ့အကျိုးစီးပွားကိုမူတည်ပြီးတော့ဥတည်ပြီးတော့လုပ်နေတယ်လို့ပဲကျွန်တော်မြင်တယ်သူ့ရဲ့ကကွက်ကတမျိုးဖြစ်ကောင်းဖြစ်နေမယ်နိုင်ငံသားတွေလည်းလက်ခံရင်မှလက်ခံနိုင်နေမယ်သို့တော့သူ့ရဲ့ view ဟာရသူပြုတ်လုပ်နေတယ်လို့ပဲမြင်တဲ့အတွက်သူရဲ့ view ဟာမှာအကန့်အသတ်ဖြစ်နေတဲ့ကိစ္စတွေမှာဝင်ရောက်နှောင့်ယှက်တဲ့သဘောလုံးလာရင်တော့သူလည်းလက်ခံမှာမဟုတ်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုခမောင်လွင်ရဲ့အမြင်ကိုနေဦးလင်းရဲ့အမြင်နှစ်ဦးမြင်ရတော့မတူကြပါဘူးကိုခမောင်လွင်ကတော့ပြောတာတော့ဒီမြန်မာဆွေရဘက်ကနိုင်ငံခြားရေးဆက်ဆံရေးမှာအားနေတဲ့ကိစ္စကိုပြီးထောက်ပါတယ်ကိုနေဦးလင်းကတော့ဒေါက်တာဆုကြည်ကုလိုလောက်တာကိုသူနားလဲတယ်ပေါ့နော်ကျွန်တော်ဒေါက်တာနိုင်အောင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့တစ်ခုမေးချင်ပါတယ်အဓိကတော့အခုပြောနေကြမှာနိုင်ငံတကာကတော့ခုနပြောလို့ပေါ့နော်ဒေါန်ဆန်းအခုလို့ Richardson လောက်သွားတဲ့ကိစ္စဒေါန်ဆန်းစုကြည်ပေါ်မှာခုနကဒေါက်တာနိုင်အောင်လို့ဆွေးနွေးသွားတဲ့မှာဒီပုံရိပ်သွားပြီးတော့ထိခိုက်စီတယ်နော်တစ်ဖက်ကတွေးမယ်ဆိုလို့ရှိရင် Mr. Richardson အနေနဲ့ဒီတန်မာရေးရပဲဖြစ်ဖြစ်သူ့ရဲ့အနေထားရဖြစ်ဖြစ်ဒီကော်မရှင်ထဲမှာရှိနေရအောင်မကောင်းဘူးလားခင်ဗျာသူအစိုးရနဲ့ပူးပေါင်းပြီးတော့ဒုံစရာပူးပေါင်းပြီးတော့လောက်သွားမယ်ဆိုရင်ဒီရခိုင်ကိစ္စကိုတင်းတပုံနဲ့ဖြေထုတ်နိုင်မယ်နီလောင်အောင်ရှာမရနိုင်ဘူးလား
ကိုရီးယားနဲ့ဆက်ပြီးတော့เนาะအခုဒီကော်မရှင်ကပါတဲ့လူတွေအားလုံးကအဲ့ဒီလူမျိုးမျောလင့်ကြတယ်လို့ကျွန်တော်ထင်တယ်။အခုနပြောတဲ့ဟိုမန်ဒိတ်ကိုကြော်လားမကြော်လားလို့ပြောနေတယ်ကျွန်တော်တို့လည်းဟိုအဲ့မန်ဒိတ်ကဘာစီမံမှုတွေလဲ။ဆိုတော့ဟိုတကယ်တမ်းပြောတော့ဟိုဝိုင်းပူကြမယ်ဟိုဝိုင်းပြီးတော့လုပ်ကြမယ်ဆိုတဲ့အဥ္စာနဲ့ပါလာလေလို့ထင်တယ်။နောက်တော့ဆန်းစုကြည်ကလည်းနိုင်ငံတကာဒီအကြံဉာဏ်တွေနဲ့အကူအညီနဲ့ကြည့်ရှင်းရမယ်အနေအထားမျိုးသဘောပေါက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့အခုဖြစ်သွားတာကဘာလဲဆိုတော့ဒီဟိုရန်ကြီးလေးကိုဝင်ခွင့်မပေးတာနဲ့စပြီးတော့မှဒီလိုဟာမျိုးဖြစ်လာတဲ့အခါကျတော့တကယ်တမ်းဒီကိစ္စကြီးကိုဖြေရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုအင်အားတစ်ခုတည်းနဲ့ဗမာနိုင်ငံရဲ့အင်အားတစ်ခုတည်းနဲ့ကျွန်တော်တို့ဖြေရှင်းလို့မရနိုင်ဘူးပေါ့နော်။အနည်းဆုံးဒီလူတွေအားလုံးပြန်လာမယ်ဆိုရင်တော့မှကျွန်တော်ပြန်လည်ပြုပြင်မယ်ကိစ္စတွေနောက်ထိုက်ရှိနေတဲ့ဌာနေဒီခိုင်တိုင်းသားတွေတော့ကိုပြန်လည်ပြုပြောင်းပေးရမှာလေ။နောက်ဒီရှိနေတဲ့ဒီခိုင်နဲ့တင်းတင်းသားတွေမှာခုနပြောတဲ့ဒီပြန်လည်နိစ္စအောင်လုပ်ပေးရမယ်အစားရှိစေပေါ့။အဲ့လိုကိစ္စတွေအလုံးမှာကျွန်တော်နိုင်ငံရဲ့ resource တစ်ခုရဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့ထင်တယ်။ အဲ့တော့အဲ့အရာတွေကိုလုပ်နိုင်မှုတွေနိုင်ငံတကာရဲ့အကူအညီနဲ့နိုင်ငံတကာရဲ့ပံ့ပိုးမှုဆိုတာတော့ကျွန်တော်လိုကိုလိုအပ်လိမ့်မယ်လို့ထင်တယ်။အဲ့ဒီအတွက်လည်းစူးစမ်းကြတာပဲ။ဒါမဲ့ဟိုအဲ့စူးစမ်းတဲ့ထဲထဲမှာမှဒီအမေရိကန်ဘက်ကဒီတယောက်ကအလုပ်ဖြစ်သွားရဆိုလို့ရှိရင်ကျန်တဲ့အခုမီဒီယာတွေမှာပါနေတဲ့အရာဆိုလို့ရှိရင်နဂိုရီယာလည်းကန့်သက်ထားတယ်အခုပါနေတဲ့လူတွေကလည်းအဲ့လိုဖြစ်တယ်ဆိုလို့ရှိရင်တော့ရှင်းဆက်ပြီးတော့မှပူပေါင်းဆောင်ရည်ပုံဝေးသွားနိုင်သလားတော့တပြိုင်တည်းမှာပဲခုနကရှင်းဆက်ဖြစ်တော့ရေးကိစ္စနဲ့ပတ်သက်ပြီးတော့ဟာဗမာပြည်ထဲကနေတုတ်ပြန်မှုတွေကလည်းခုနပြောသလိုပေါ့နော်တော့သူတို့ဆုံးချက်တာကိုဘုံပြီးထောက်ခံရင်ရှင်းဆက်မပါလားကောင်းပါလေဆိုတော့ဒီမုံဝေးဖြစ်သွားတဲ့ခါကျတော့ခုနပြောနိုင်ငံတကာနဲ့ပူပေါင်းဆက်ဆံရတော့ပုံပြီးတော့နှိကွေးသွားမယ်ထင်တယ်တပြိုင်တည်းမှာစိုးကျိုးကပါလဲဆိုတော့နိုင်ငံတကာကနေပြီးတော့လူ့ခွင့်လမ်းတွေနဲ့မီဒီယာတွေကမြင်နေတဲ့ဒီအထူးသဖြင့်ဘူညာကိစ္စနဲ့ပတ်သက်လို့မြင်နေတဲ့ကိစ္စတွေအမြင်တွေမှာလည်းဗမာပြည်ကဒီလိုပဲအသားအရောင်ဖွဲ့ကြတဲ့စိတ်ဘာသာရေးကိုဖွဲ့ကြတဲ့စိတ်တွေတော်တော်ပြင်းထန်နေပါလားဆိုတဲ့အမြင်ကပုံပြဖြစ်လာနိုင်တယ
်။ကိုစိန်ဝင်းကိုမေးချင်ပါတယ်ခင်ဗျာ Mr. Richardson ကအခုနောက်ပိုင်းမှာဒေငရကာဒီသတင်းမီဒီယာတွေကိုအင်တာဗျူးတွေပေးနေပါတယ်ပြောနေတဲ့အထက်မှာတော့လက်ရှိသူဘာကြောင့်နှုတ်ထွက်တာအပြင်ဒီကော်မရှင်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကြီးပြောနေပါတယ်ပြောနေရဆိုတာကဒီကော်မရှင်ကဆွေးကသူလှုပ်ချင်တာကိုဟိုလိုက်ပြီးတော့လှုပ်ပေးရမယ်ပုံဖော်ပေးရမယ်ဖြစ်ရတီကိုဖုံးကွယ်ပေးရမယ်ပုံမျိုးဖြစ်နေတယ်နောက်တစ်ခုကလက်ရှိဥက္ကဋ္ဌထိုင်းနိုင်ငံကယင်ဒုတိယဝန်ကြီးချုပ်ဟောင်းကိုလည်းသူဝေဖန်ထားတာရှိပါတယ်ခင်ဗျာအဲ့တော့ Mr. Richardson လည်းအခုနှုတ်ထွက်သွားပြီးတော့ဒီကော်မရှင်နဲ့ပတ်သက်လို့ယုံကြည်မှုဘယ်လောက်ထိထားနိုင်မလဲ Mr. Richardson ပြောနေတယ်လို့ပဲဖြစ်နေပြီလားကိုစင်ဝင်းရဲ့အမြင်သိကြပါ
နမတိချက်ကတော့ဒီရစ်ချက်တန်ကဒီတော့သုံးစုကြည့်ဒီမိုကရေစီဒီရေရုံးကမှုမှာထောက်ခံတဲ့ဒါဆိုသူ့ရဲ့တငယ်ချင်းရဲ့လို့ဒီနော်တကယ်အမေရိကန်ပေါ့အမေရိကန်ရဲ့အမကမိတ်ဆွေတွေပေါ့အဲ့လိုမျိုးဖြစ်ခဲ့ဒါကိုအခုတကယ်အဲန်ပေါ့နော်ပြောင်းပြန်ဖြစ်သွားတဲ့အနေထားအဓိကတော့ကျွန်တော်မြင်တာကမှုတွေပေါ်မှာအဓိကကွဲတာပါဒီရေးကိုဘလို့ကင်လဲဆိုတဲ့အမှုအပေါ်မှာပါတင်တဲ့ကိစ္စဆိုတာမဟုတ်ပါဘူးဒီမူယုံကြည်မှုတွေပေါ်မှာလာပြီးတော့ပွဲပြားခြားနားသွားတာဒီ
ကျွန်တော်နောက်ဆုံးအနေနဲ့ဒေါက်တာနိုင်အောင်ကိုမေးချင်ပါတယ်ခင်ဗျာအခုလို့ Mr. Richardson နှုတ်ထွက်သွားတာနဲ့ပတ်သက်လို့နိုင်ငံတကာမှာဘယ်လောက်ထိဂရုတည်ကြီးလာနိုင်လဲခင်ဗျာအထူးဖြစ်အနောက်နိုင်ငံ American ပေါ့ American နိုင်ငံဘက်ကပေါ့
ဘတ်ဘတ်ကွာကနာဆောက်ကန်ကြောက်တယ်လို့ပဲအခုအချံပေးလို့ခန့်တာရဲ့ဒီ commission ပေါ့ commission ရဲ့ဒီ credibility ပေါ့နော်သူ့ရဲ့ဒီအနေအထားကအများကြီးကိုအားနည်းသွားနိုင်လေအဲ့တော့ဒီအပေါ်မှာမူတည်ပြီးတော့မှဒီနိုင်ငံတကာလည်းဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာကြီးကြည့်နေတဲ့အခါကျတော့အဲ့ဒီဘက်ဘက်မှာလည်းအားပြုတ်သွားနိုင်လေနောက်အထူးသဖြင့်ဒီဂျိုဟိုဒေါက်တာအမေရိကန်ကပြောနေတာကဒီကိစ္စမှာအဓိကဒီဒီလိုမျိုးဖြစ်တဲ့အဥ္စာတွေကိုလှုပ်ဆောင်တာဖြစ်ပါတော့เนาะအဲ့တော့ဟိုဟိုတော့အောင်ဆန်းစုကြည်နဲ့ဒီအဝမှာဒီဟိုကာကွယ်ပြီးတော့လှုပ်ဆောင်နေရတာပေါ့ဒါပေမဲ့အခုကြတော့ဘေးရှင်ဆန်ကိစ္စဖြစ်သွားတယ်ကြတော့အတော်ဆန်းကြီးကိုယ်တိုင်နဲ့ဒီလိုသဘောထားရှိပါလားဆိုတော့တန်တရားမျိုးတွေလည်းဖြစ်လာနိုင်တယ်အဲ့တော့အဲ့ဒါကအခုကုလသမဂ္ဂနေပြီးတော့တောင်းဆိုနေတဲ့ဒီဟိုဒီဆုံးမစစ်ဆေးကော်မရှင်ဆိုတဲ့ကိစ္စမျိုးတွေပေါ်မှာလည်းဒါပို့ပြီးတော့ဖြစ်လာပြီးတော့ဝန်ငံပေါ်မှာဒီနိုင်ငံရေးတန်တမာရေးနဲ့ပတ်သက်လို့ဖိအားတွေကပုံများလာနိုင်တာပေါ့နော်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပြတဲ့ဒေါက်တာနေအောင်နဲ့ဦးစင်ဝင်းကျွန်တော်တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြပါခင်ဗျာ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ညဆင်ခရရတာဖြစ်ပါတယ်ရှင်ဗုဒ္ဓဟူးနေ့မနေ့ကအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်မေဂန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ဇန်နဝါရီလ20ရက်ညနေနောက်ပိုင်းကတသက်ရရဝတ်ဆင်ထားတဲ့အမျိုးသားတွေဟာကဘူလ် Intercontinental Hotel ရဲ့စားတောက်ဆိုင်မှာညစာစားပြီးနောက်ထိုင်ခုံကနေထပြီးသူတို့ရဲ့ rifle သနားတွေကိုထုတ်ပြီးတော့လူတွေကိုစတင်ပစ်ခတ်ခဲ့ကြပါတယ်အဲ့နောက်ဇင်းဂျန်လန်တခြားဝင်ထွက်ပြီးအထူးသဖြင့်နိုင်ငံခြားသားတွေနဲ့အာဖဂန်အစိုးရတာဝန်ရှိသူတွေကိုပစ်သက်ဖို့အတွက်လိုက်ရှာကြပါတယ်။နော်ဝေတပ်ဖွဲ့ရဲ့ထောက်ကူနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကဒီစီးနင်းမှုကို18နှစ်အကြာမှာအဆုံးသတ်နိုင်ခဲ့ပြီးအကြမ်းဖက်သမား6ဦးကိုပစ်တားနိုင်ခဲ့ပါတယ်။အဲ့ဒီအချိန်ထိအကြမ်းဖက်သမားတွေကလူ22ဦးထက်မနည်းကိုတတ်ဖြတ်ခဲ့ပြီးဖြစ်ပါတယ်။အာဖဂန်နိုင်ငံသားတွေအပါအဝင်တည်ဆုံသွားခဲ့ရတဲ့ဒဇာခံတွေဟာအမေရိကန်၊ယူကရိန်း၊တောင်အာဖရိက၊ဂျာမနီGreece, Kazakhstan နဲ့ Venezuela နိုင်ငံသားတွေပါဝင်ပါတယ်။ဒီတိုက်ခိုက်မှုကအများသိရှိထားပြီးသားအကြမ်းဖက်တိုက်ခိုက်မှုပုံစံရဲ့အစိတ်အပိုင်းတစ်ခုပါ။ လွန်ခဲ့တဲ့လပေါင်းများစွာတုန်းကအာဖဂန်နိုင်ငံသားတွေနိုင်ငံခြားသားဧည့်သည်တွေနဲ့တွေ့ဆုံစကားပြောလို့ရှိတဲ့စားတောက်ဆိုင်တွေ၊ကော်ဖီဆိုင်တွေနဲ့ဟိုတယ်တွေကိုတာလီဘန်တွေတိုက်ခိုက်နေကြတာပါ။တာလီဘန်တွေဟာအာဖဂန်နစ္စတန်နဲ့အာဖဂန်ပြည်သူတွေကိုကမ္ဘာလူမှုအတိုင်းဝိုင်းကနေအထီးကျန်သွားအောင်အာယုံစိုက်လှုပ်ဆောင်နေတာဖြစ်တယ်လို့ပြည်သူတွေအပေါ်ပြစ်ဒဏ်ပေးတဲ့သဘောနဲ့သူတို့ရဲ့လိန်လည်လှည့်ဖျားတဲ့အတွေးအခေါ်ဖြစ်တဲ့တိတ်ကိုဆိုးဝါးတဲ့အကြမ်းဖက်မှုတွေကိုအသုံးပြုနေကြတာဖြစ်ပါတယ်။အာဖဂန်ပြည်သူတွေကပုံမကောင်းမွန်တဲ့လူမှုအတိုင်းအဝိုင်းတိဆောက်ဖို့နဲ့ပုံမငြိမ်းချမ်းသာယာတဲ့ဘဝနေနိုင်ဖို့အတွက်တာလီဘန်တွေကညှင်းပယ်နေတာဖြစ်ပါတယ်။ Intercontinental Hotel တိုက်ခိုက်ခံရတာကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုံချတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြေညာချက်မှာပြောဆိုထားပါတယ်။အာဖဂန်ပြည်သူတွေပဲဖြစ်ဖြစ်တခြားနိုင်ငံတွေကနိုင်ငံသားတွေပဲဖြစ်ဖြစ်တိုက်ခိုက်မှုအတွင်းအသက်သေဆုံးခဲ့ကြရတဲ့သူတွေအားလုံးအတွက်ဝန်ထမ်းရကြောင်းအသက်ခံရတဲ့သူတွေရဲ့မိသားစုနဲ့မိတ်ဆွေတငယ်ချင်းတွေအတွက်လည်းလွန်စွာစိတ်မကောင်းဖြစ်ရသလိုထိခိုက်ဒဏ်ရခဲ့တဲ့သူတွေအလင်းအမြန်ပြန်လည်နေကောင်းလာဖို့ကိုလည်းဆန္ဒပြုကြောင်းဝန်ကြီးတီလာဆန်ကပြောပါရယ်။တိုက်ခိုက်မှုကိုတတိရှိစွာခုခံတိုက်ခိုက်ခဲ့ကြတဲ့အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ကိုလည်းအမေရိကန်ကချီးကျူးသလိုဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အာဖဂန်အနာပိုင်တွေကိုကျွန်တော်တို့ဆက်သွယ်ထားပြီးဖြစ်တယ်လို့လည်းဝန်ကြီးတီလာဆန်ကပြောပါရယ်။တာလီဘန်တွေကဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုထားပြီးအာဖဂန်နစ္စတန်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်နေကြတဲ့အာဖဂန်နဲ့နိုင်ငံခြားသားအမှုဒဏ်တွေကိုဆန့်ကျင်တိုက်ခိုက်တဲ့အကြမ်းဖက်အဖွဲ့တွေရဲ့အကြမ်းဖက်ရေးလှုပ်ရှားမှုကိုရှုံချကြောင်းလဲဝန်ကြီးတီလာဆန်ကပြောပါရယ်အမေရိကန်အနေနဲ့အာဖဂန်အစိုးရအာဖဂန်ပြည်သူတွေနဲ့အတူယက်တီကြောင်းသူတို့နိုင်ငံကြီးပွားတိုးတက်ရေးလုံခြုံရေးနဲ့ငြိမ်းချမ်းရေးရရှိဖို့အတွက်အာဖဂန်တွေရဲ့ကြိုးပမ်းအားထုတ်မှုအပေါ်ထောက်ပံ့ကူညီသွားဖို့ကျွန်တော်တို့ခိုင်မာစွာယက်တီစေဖြစ်တယ်လို့ကာဘူးမြို့မှာတွေ့ရတဲ့ဒီလိုအကြမ်းဖက်မှုမျိုးအတွက်အာဖဂန်နစ္စတန်အပြင်ကမ္ဘာပေါ်ကဘယ်နေရာမှာမှနေရာမရှိကြောင်းလဲနိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်ရှင
်။မေဂန်ဆိုရာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရာရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်စာစုံကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့ညပိုင်းမှာတော့အမေရိကန်သမ္မတထရန့်ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုကျွန်မတို့အတန်လွင့်ချင်းအပြီး2နာရီအကြာဒေတာစင်တာချင်းည9နာရီမှာထုတ်လွှင့်ပေးမှာပါ VO ရဲ့ website လိပ်စာ bamis.voanews.com ကဖြစ်စေ VO ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့ဖြစ်စေအတန်လွင့်ချင်းနဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဗုဒ္ဓဟူးနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်တက်ကပြောပြပါမယ်ရှင်
မြန်မာစံတော်ချိန်မနေ့အစောပိုင်းဖြစ်တဲ့ဝါရှင်တန်စံတော်ချိန်အင်ကာနေ့ည9နာရီမှာသမ္မတဒေါ်နယ်ထရမ့်ဟာတော်တော်နှစ်ရက်ရှိမောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။ဒီမိန့်ခွန်းမှာသမ္မတကလူမှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်စလုံးကနေအရေးယူဆောင်ရွက်ဖို့အတွက်တိုက်တွန်းမယ်လို့ခန့်မှန်းထားကြပါတယ်။ရုရှားအစိုးရအတွင်းလူတွေနဲ့ရုရှားဘီလီယံနာတတိယကြီးရဲ့ကြောဝါချမ်းသာမှုနဲ့နိုင်ငံရေးလှုပ်ရှားမှုဆိုင်ရာအသေးစိတ်အချက်အလက်တွေပေါင်းနဲ့တက်တော်အစင်ခံစားထဲမှာတင်ပြထားတဲ့ရုရှားနိုင်ငံသားတွေပေါ်မှာအရေးယူတန်ခတ်မှုတွေချက်ချင်းမချဖို့အတွက်ဆုံးဖြတ်တာနဲ့ပတ်သက်ပြီးသမ္မတထရမ့်အစိုးရအဖွဲ့ကအခုခံပြောဆိုနေပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရွန်ဂျာမွတ်စလင်တွေဌာနပြန်နှံ့ရေးနဲ့ပတ်သက်ပြီးမြန်မာဆိုအဘက်က ICRC နိုင်ငံတကာချက်ချင်းအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်မှုအခုထိမလုပ်သေးဘူးလို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုင်ရာဒုက္ခသည်များကုညီအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကမ္ဘာတဝှမ်းကဂျယ်ရီကိုစူးစမ်းလေ့လာသူတွေအတွက်ထူးခြားတဲ့ဖြစ်စဉ်တစ်ခုပေါ်ပေါက်လာတော့မှမို့ပြင်ဆင်နေကြပါပြီ။ဇန်နဝါရီ31ရက်ဗုဒ္ဓဖူးညမှာဖြစ်မှာပါ။ဒါဟာအမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း150တွင်ပထမဆုံးချိန်ကျုံရတဲ့ဖြစ်ပျက်ဖြစ်ပြီးအခုလာမယ့်လပိုင်းနေ့ညဟာ Super Moon, Blue Moon နဲ့ Blood Moon လို့ခေါ်တဲ့လတွေနဲ့ပတ်သက်တဲ့ပုံမှန်အခြေအနေမဟုတ်တဲ့အခြေအနေ၃ရက်ပေါင်းစုမဲ့နေအောင်မြင်ရမှာဖြစ်ပါတယ
်။ဗုဒ္ဓဦးနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေမှုကမှတ်ရင်ချင်းနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 16683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.